မန်ငယ်ကပစ်ကတ်တွေဖြစ်ပေါ်လာဒီစားတွေမှာအကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ကူညီနေတာတွေကိုကန့်တတ်မှုတွေမလုပ်ဖို့နိုင်ငံတကာချက်ချင်းတွေဖွင့် ICRC ကမြန်မာစစ်တပ်ကိုတိုက်တွန်းလိုက်ပါတယ်။ဒိုင်းနာလနဲ့ကန်ဖွင့်ယူထိန်းချုပ်ရနေမျိုးကိုတွားရောက်ခွင့်ဖက်စီထိသိမ်းထားသူတွေကိုတွစ်ဆုံခွင့်တွေလိုကန့်တတ်ချက်ချင်းမှုတွေရှိနေစေဖြစ်တဲ့အကြောင်း ICRC ဥက္ကဋ္ဌပီတာမော်ရာကရန်ကုန်မြို့မှာပြောဆိုလိုက်တာပါ
။ And there are access restrictions still for places of detention and certain people in detention.
I think ဖြစ်တဲ့နေရာတွေဖြစ်စီခံထားသူတွေထံတွားရောက်ခွင့်တွေကိုကန့်တတ်ထားစေဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်လည်းအခက်အခဲတွေကြုံတွေ့နေရစေဖြစ်တဲ့အကြောင်းပြောဆိုသွားတာပါ ICRC အကြီးအကဲအချင်းလုံးမြောက်ရေးဖွဲ့ KIU ထိချုပ်ရာလိုင်ဇာဒီတာပါဝင်တချင်းပြည်နယ်ကိုဒီကနေ့တွားရောက်ဖို့စီစဉ်ထားပေမဲ့အာဏာရှင်တွေကခုမကြည့်ပဲတားမြစ်ခံရတာဖြစ်ပါတယ် ICRC ကလိုင်ဇာဒီတာကအရက်ပဲစီရင်တယ်လို့အကူအညီတွေပေးရနေတာဖြစ်ပေမဲ့လွန်ခဲ့တဲ့၈လလောက်ကစလို့ဆိုရတဲ့ကချင်နဲ့ကန်ဖော်ပြချတိုက်ပွဲတွေပြန်လည်ဖြစ်ပေါ်တာကဝန်ထမ်းတွေကိုတွားရောက်ခွင့်ပြုရပဲတားမြစ်ထားတာပါ ICRC ဥက္ကဋ္ဌကတော့အကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ခွင့်ပြုတာမြန်မာစစ်အုပ်နဲ့တပ်မတော်အတွက်လည်းအကျိုးကျေးဇူးခံစားရမယ့်ကိစ္စဖြစ်တဲ့ကြောင့်ခွင့်ပြုတဲ့အကြောင်းတိုက်တွန်းပြောဆိုသွားပါတယ်မြန်မာအနာဂတ်တွေကတော့ပရိသတ်ဖြစ်ပေါ်တာဒီသားတွေမှာလုံခြုံရေးအတွက်စိတ်မချရတဲ့ဒါကြောင့်မကြာခဏဆိုလို့အကူအညီပေးဖွဲ့စည်းပြီးနိုင်ငံတကာအကဲခတ်တွေနဲ့တရင်းမီဒီယာတွေကိုတွားရောက်ခွင့်ပြုပဲတားမြစ်လို့ရှိတယ်ပါတယ်